အရေးတရုတ်ဆေးဆက်ပေးနိုင်မလားဆိုတဲ့ဒီအလားအလာပေါ့နော်ကျွန်တော်တို့ကြည့်ကြရအောင်ပါဖေဗူလာ၁ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျက်တဲကြားတရုတ်နိုင်ငံဂျာဝင်ဆေးဆက်ဆောင်ရွက်နိုင်ခြင်းအလားအလာနဲ့ပတ်သက်လို့ဝါရှင်တန်ဒီစီအခြေစိုက်သုတေသနလေးလာရေးအဖွဲ့တစ်ခုဖြစ်တဲ့ Stimson Center ရဲ့တရုတ်ဌာနဒါရိုက်တာ Miss Yun San ကိုကိုရဲမင်းထွန်းကဆက်သွယ်နှင်းရန်ထားပါတယ်ရှင်
တရုတ်နိုင်ငံရဲ့မူဝါဒတွေကိုလေ့လာနေတဲ့ကျွမ်းကျင်သူတစ်ယောက်အနေနဲ့ပေါ့လေ Miss Yun San ကအခုမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုနောက်ပိုင်းမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါသလဲကုလသမဂ္ဂကကြေညာချက်တွေကသကလုံးအုံတုံးတွေကိုတရုတ်နိုင်ငံကအာရုံသွားအောင်လုပ်တဲ့ကိစ္စမျိုးတွေကိုဘယ်လိုမြင်ပါသလဲ
I think this political development in Myanmar really caught China in a very difficult place. Well, officially the Chinese have not pronounced this event as a coup yet.
မြန်မာနိုင်ငံကနိုင်ငံရေးအကြောင်းလေးကတရုတ်နိုင်ငံကိုတကယ်ပဲအခက်အခဲကြားရောက်အောင်တွန်းပို့လိုက်တာပါတရုတ်နိုင်ငံကအခုချိန်ကြီးဒါကိုအာဏာသိမ်းမှုလို့မခေါ်သေးပါဘူးတရုတ်သတင်းဌာနတွေနဲ့တရားဝင်ကြီးညာချက်တွေကစစ်တပ်ကတာဝန်ယူတာအစိုးရအကြောင်းလေးစရဲစကားလုံးတွေကိုပဲတုံ့နှုတ်နေပါသေးတယ်တရုတ်တို့ကတခုခုကိုတတ်မှတ်ပြဋ္ဌာန်းပြောဆိုတာမျိုးကိုရှောင်ရှင်းနေပါသေးတယ်မြန်မာစစ်တပ်ကိုထောက်ခံပြီးအာဏာသိမ်းမှုတွေတရုတ်တို့ပါဝင်တာမျိုးမြန်မာစစ်တပ်ကိုအကာအကွယ်ပေးတာမျိုးစတဲ့စကားတွေကြားနေပါတယ်။ဒီနှစ်ခုကကြွားပါတယ်။မြန်မာနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်တရုတ်တို့ကဘယ်အချုပ်အခြာအာဏာပိုင်တဲ့နိုင်ငံကိုမဆိုကုလသမဂ္ဂလုံခြုံရေးကောင်စီမှအကာအကွယ်ပေးမှာပါပဲ။ဒါကပြည်တွင်းရေးမဆွတ်ဖွဲ့ရဆိုတဲ့တရုတ်နိုင်ငံသားရဲ့ဝါဒကိုထင်မှတ်စေတာပါ။တရုတ်ကအာဏာသိမ်းတာကိုထောက်ခံတယ်ဆိုတာကတော်တော်လေးမတိကျတဲ့ပြောဆိုချက်ဖြစ်ပါတယ်။တရုတ်ကအရင်ကလည်းဒေါက်ဆန်းစုကြည်နဲ့ဆက်ဆံရေးကောင်းခဲ့ပါတယ်။
တရုတ်နိုင်ငံကဘယ်ဘက်ကမှတိတိကျကျလိုက်ပြောဆိုတာမရှိသေးဘူးလို့အခုဖြစ်နေတဲ့မြန်မာနိုင်ငံကအခြေအနေကိုလည်းမမြင်တွေ့လို့ဘူးလို့ပြောပါတယ်။ပြည်တွင်းမှာအချင်းချင်းဖြည့်ရှိမှုလည်းပြောနေပါတယ်။လောလောဆယ်နှစ်ဖက်စလုံးကမပြေလည်သေးတော့တရုတ်နိုင်ငံကများဂျာလူအနေနဲ့စစ်ဆင်နေနိုင်ဖို့မြင်ပါသလား
။ Well, I think when people talk about potential mediators, China is in a good position because China has relationship with both sides.
တရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ကောင်းတဲ့ဆက်ဆံရေးရှိလို့အလားအလာရှိတဲ့ဂျောင်းဝင်ဆေးဆက်ပေးသူတယောက်နေရာမှာရှိနေပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကနှစ်ဖက်စလုံးနဲ့ဆက်ဆံရေးဆက်ကောင်းနေတာကြောင့်လေဒါကတရုတ်နိုင်ငံအတွက်အားနည်းချက်ဖြစ်စေပါတယ်။အဆုံးသတ်မှာဘာကိုလိုချင်တယ်လဲဆိုတဲ့ရည်မှန်းချက်ပြည်ပြည်ပြည်ပြည်မရှိပဲညီနိုင်ပေးရင်တော့ဒီတက်ဆုံဆွေးနွေးပွဲကဘာအထိပယ်မှရှိမှာမဟုတ်ပါဘူး။ဒါပေမဲ့လက်ရှိအခြေအနေကိုနိုင်ငံရေးအရနှစ်ဖက်တင်းမြစွာနဲ့ပြည်လည်အောင်လုပ်နိုင်မယ်ဆိုရင်တော့အကောင်းဆုံးအခြေဖြစ်လိမ့်မယ်။ရောင်းဝယ်ညီနိုင်မှုနဲ့အောင်မြင်မအောင်မြင်ဆိုတာကအဆုံးသတ်မှာဘာကိုလိုချင်တာလဲအပေါ်မှာမူတည်နေပါလိမ့်မယ်။စစ်တပ်နဲ့ NLD ကြားနိုင်ငံရေးသဘောတူညီချက်တစ်ခုရကောင်းရနိုင်တယ်လို့လူအများစိတ်ထဲမှာရှိနေမှာပါ။ဖေဖော်ဝါရီလ1ရက်အာဏာမသိမ်းမီတရင်ပတ်ထဲဆေးဆက်ဆွေးနွေးပွဲတွေမအောင်မမြင်ဖြစ်ခဲ့တာကိုလည်းကျမတို့သိခဲ့ရပါတယ်
။တရုတ်နိုင်ငံရဲ့ဝန်ကြီးမကြာမီလာမယ်ဆိုတဲ့ခေါ်လဟာလာကိုလည်းကြားနေရတယ်။အခုဆွေးနွေးဖြစ်မယ်ဆိုရင်တရုတ်နိုင်ငံကဂျောင်းဝင်ဆေးဆက်သူအဖြစ်ပါဝင်နိုင်တယ်လို့မယူဆနိုင်ဘူးလား။
I think if he does visit, I think it will be a responsible thing for China to do.
တကယ်တမ်းမြန်မာနိုင်ငံကိုတရုတ်နိုင်ငံသားကြီးဝင်ကြီးသွားမယ်ဆိုရင်တရုတ်တို့ကတာဝန်ရှိတဲ့စိတ်နဲ့လုပ်တာမျိုးဖြစ်မှာပါ။တရုတ်တို့ကကမကထပြုဆောင်ရွက်ပြီးရှင်းမတိုးနောက်မဆုတ်ဖြစ်နေတာကိုနှစ်ဖက်အဖြေရအောင်ဆောင်ရွက်တာမျိုးပါ။တရုတ်တို့ကနှစ်ဖက်စလုံးကိုအတူလာပါ၊စကားပြောပါ၊အဖြေရှာပါလို့ပြောမှာပါပဲ။ဒါပေမဲ့တရုတ်တို့မှာအဆိုပြုချက်ရှိမလား၊အဖြေရှိသေးသလားဆိုတာကတော့မေးခွန်းထုတ်ပြန်ရှိပါတယ်။တရုတ်တို့ကအဲ့ဒီလိုဂျာဝင်ဆေးဆက်ပေးမှုတဲ့အတွေ့အကြုံနဲ့အများကြီးမရှိပါဘူး။ဒါပြင်မြန်မာပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒကလည်းတရုတ်တို့ရဲ့တွက်ချက်လုပ်ကိုင်မှုအပေါ်တယောက်မှရှိမှာပါ
။ဒါဆိုရင်မြန်မာနိုင်ငံကိစ္စတရုတ်နဲ့အမေရိကန်တို့ညှိနှိုင်းဆောင်ရွက်သွားနိုင်မယ့်အခြေအနေရှိမယ်လို့ထင်ပါသလား
။ I don't think they are.But I think they should
at least နှစ်နိုင်ငံလှုပ်ဆောင်နိုင်တယ်လို့တော့မထင်ပါဘူး။ဒါပေမဲ့အနည်းဆုံးနှစ်နိုင်ငံဒီအကြောင်းဆွေးနွေးတင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကိစ္စကတရုတ်အမေရိကန်နှစ်နိုင်ငံစလုံးနဲ့ပါဝင်ပတ်သက်နေပါတယ်။မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိစ္စကနှစ်နိုင်ငံစလုံးရဲ့အမျိုးသားအကျိုးစီးပွားကိစ္စတွေဖြစ်ပါတယ်
။တရုတ်အမေရိကန်နှစ်နိုင်ငံဆွေးနွေးဖို့ကတကယ်ကိုတက်တွေ့ဖြစ်နိုင်ပါမလား?
I think it's going to be extremely difficult because
although ဒီနိုင်ငံကြီးဖြစ်ပေမဲ့တော်တော်တော့ခက်ခဲတဲ့ကိစ္စဖြစ်ပါလိမ့်မယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့တူညီမှုကနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားဖြစ်နေပေမဲ့အချမ်းမတူညီတဲ့အကျိုးစီးပွားတွေကလည်းတပြိုင်နက်တည်းမှာရှိနေပါတယ်လေးနှစ်တာသမရထရန်လက်ထက်မှာပြန်ဆိုင်မှုများပြားလာနေတာကြောင့်မြန်မာကိစ္စအတူထိုင်ဆွေးနွေးဖို့ကခက်ခဲမဲ့ကိစ္စဖြစ်မှာပါဒါပေမဲ့ဆွေးနွေးပ